Welcome to the Voice of America in Burmese.
Mingla mne khima shin Washington myo raw VOA American tan ga ni 2014 khu ni June la 8 ye Myanmar takkare 1386 khu ni Nayong la san 17 ye Tanin ngune ni season ni ko Myanmar san naw chain minute 6 nai ga ni 9 nai thi line to meter 24 32 ne 40 ru ga ni dai yai thong lwin twa ma ba shin ကျမအင်ဂျင်နိုင်ပါ
ကျမဆွမျက်မပါရှင်ယူကရိန်းသမ္မတကခရိုင်းမီးယားဒေသကိုယူကရိန်းပိုင်တယ်လို့သမ္မတဖြစ်ပထမဆုံးပြောကြားတဲ့မင်းကွန်းနဲ့မှပြောကြားသွားပါတယ်အာဖဂန်နစ္စတန်နိုင်ငံရဲ့မြောက်ပိုင်းဝေးလံတဲ့ဒေသတစ်ခုမှာတော့ရုတ်တရက်ရေကြီးလာတဲ့အတွက်လူပေါင်း80ကျော်သေဆုံးခဲ့ပါတယ်ဒီလိုနိုင်ငံတကာသတင်းတွေကိုကိုရရနိုင်တဲ့အကြေညာပေးမှာပါရှင
်ကောင်းပါပြီရှင်နောက်ဆုံးရသတင်းတွေအပြင်သတင်းလွှာတွေကိုတင်ဆက်တဲ့အခါမှာတော့
ဖွဲ့စည်းပုံအခြေခံဥပဒေဟာတကယ့်ကိုစစ်မှန်တဲ့ဒီမိုကရေစီအုတ်မြစ်တစ်ခုချပေးတဲ့ဥပဒေဖြစ်မှသာလျှင်
2015ရွေးကောက်ပွဲအတွက်ကန့်သက်ချုပ်ချယ်မှုတွေလှုပ်ဆောင်လာတဲ့အခြေအနေမျိုးဖြစ်နေတာကိုအတိုက်ခံပါတီကြီးဖြစ်တဲ့ NLD ကဘယ်လိုတုံ့ပြန်ဖြေရှင်းလဲဆိုတာကြားဖို့ရှိပါတယ်။နောက်မြန်မာနိုင်ငံမှာလူမှုစီးပွားတိုးတက်လာအောင် American ပြည်ထောင်စုကဘယ်လိုပူးပေါင်းဆောင်ရွက်မလဲဆိုတာကိုလည်းတင်ပြပေးဦးမှာပါ။ဒါအပြင်အပတ်စဉ်ကဏ္ဍတွေနဲ့အတူတိုက်ရိုက်လေလံအစီအစဉ်ကိုလည်းကြားဖို့ရှိပါတယ်။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုမဆုမျက်မွန်နဲ့ကိုရန်နိုင်တို့ကပြောပြမှာပါရှင်။
ယူကရိန်းနိုင်ငံရဲ့သမ္မတအဖြစ်ဘီလီယနာတထဲကြီးပက်ထရိုပိုရန်ရှန်ကိုစနေနေ့တုန်းကသမ္မတအဖြစ်ကျန်းသစ်စာကျင်းဆိုခဲ့ပါတယ်။ KF မြို့တော်လွှတ်တော်ခန်းမထဲမှာပြုလုပ်ခဲ့တဲ့ကျန်းချိန်ပွဲကိုအမေရိကန်ဒုသမ္မတဂျိုးဘိုင်ဒန်အပါအဝင်အထူးဧည့်သည်တော်တွေတက်ရောက်ပါတယ်။သမ္မတအဖြစ်ပထမဆုံးပြောကြားတဲ့မင်းကွန်းထဲမှာမစ္စတာပိုရိုရှန်ကိုကခရိုင်းမီးယားဒေသကိုယူကရိန်းပိုင်ဆိုင်တယ်လို့ပြောကြားသွားပါတယ်
။ Переможна революція гідності змінила не лише владу. Країна зробилася інакшою.
ယူကရိန်းတောင်ပိုင်းကခရိုင်းမီးယားဒေသဟာယူကရိန်းတို့ရဲ့ပိုင်နက်ဖြစ်ခဲ့တဲ့ဖြစ်နေတဲ့နောင်လဲဖြစ်နေမယ်လို့သမ္မတသစ်ပိုရိုရှန်ကိုကပြောပါတယ်။ဆိုဗီယက်ပြည်ထောင်စုကနေခွဲထွက်ပြီးတဲ့နောက်ပိုင်းယူကရိန်းနိုင်ငံရဲ့၅ရောင်မြောက်ဖြစ်တဲ့သမ္မတကရုရှားတို့ခရိုင်းမီးယားဒေသကိုခွဲယူသွားတာကိုလက်မခံဘူးလို့လည်းသမ္မတအဖြစ်ပထမဆုံးပြောတဲ့မင်းကွန်းထဲမှာထည့်သွင်းပြောသွားပါတယ်။ရုရှားလိုလာတဲ့ခွဲထွက်ရေးသမားတွေနဲ့ယူကရိန်းတပ်တွေကတိုက်ခိုက်နေကြတဲ့ဒီယူကရိန်းနိုင်ငံအရှေ့ပိုင်းမှာဒီယူကရိန်းခွဲထွက်ရေးသမားတွေရဲ့တွေးနဲ့တွေးဆောင်ဆွေးနွေးမှုတွေလုပ်နိုင်အောင်လည်းလမ်းဖွင့်ဖို့ကတိပြုခဲ့ပါတယ်။လက်နဲ့ချပြီးတော့အကြမ်းဖက်မှုတွေအဆုံးသတ်သွားအောင်ညှိနှိုင်းဆွေးနွေးလိုသူတွေကိုလူငယ်ချမ်းသာခွင့်ပေးမယ်လို့လည်းကမ်းလှမ်းပါတယ်။ငြိမ်းချမ်းရေးကိုလိုလားပြီးတော့ယူကရိန်းနိုင်ငံစီးလုံးရေးအတွက်ဆောင်ရွက်သွားမှာဖြစ်တဲ့သမ္မတလုပ်ငန်းတွေကိုငြိမ်းချမ်းရေးအစီအစဉ်တစ်ခုနဲ့စတင်မယ်လို့ယူကရိန်းသမ္မတကပြောကြားသွားပါတယ်။သမ္မတသစ်ပက်ထရိုပိုရိုရှန်ကိုအနေနဲ့ဆိုးဝါးနေတဲ့ယူကရိန်းစီးပွားရေးအခြေအနေပြန်လည်ကောင်းမွန်အောင်လုပ်ဖို့ပြဿနာရှိနေတဲ့ရုရှားနဲ့နေဆက်ဒေသတွေတည်ငြိမ်အောင်လုပ်ဖို့စတဲ့စိန်ခေါ်မှုတွေကိုရင်ဆိုင်ရမှာဖြစ်တယ်လို့လေးလာသူတွေကတုံ့တက်ကြပါတယ်ရှင်။
ယူရိုနိုင်ငံနောက်ပိုင်းအမ်ဘာပြည်နယ်ကတက္ကသိုလ်တစ်ခုကိုစနေနေ့ကတနက်သမားတွေဝင်ရောက်စီးနှင်းတိုက်ခိုက်ခဲ့ပြီးတော့ကျောင်းသားတချို့ကိုတစားကန်ဖြစ်ဖမ်းဆီးခေါ်ဆောင်သွားခဲ့ပါတယ်။အဲဒီနောက်မှာတော့လုံခြုံရေးတပ်တွေကျောင်းဝင်းကိုပြန်ပြီးတော့တိုက်ခိုက်သိမ်းယူနိုင်ခဲ့ပါတယ်။ရမရီမြို့မှာရှိတဲ့အမ်ဘာတက္ကသိုလ်အဝင်ဂိတ်မှာစောင့်နေတဲ့အဆောင်တွေကိုစစ်သွေးကြွတွေကစနေနေ့မနက်စောပိုင်းကစတင်တိုက်ခိုက်ခဲ့တာဖြစ်တယ်လို့ရဲကပြောပါတယ်။တိုက်ခိုက်တဲ့အချိန်အတွင်းကျောင်းဝင်းအတွက်မှာကျောင်းသားတွေရာနဲ့ချီရှိနေတာလည်းဖြစ်ပါတယ်။အဲ့ဒီနောက်မှာတော့လုံခြုံရေးတပ်တွေနဲ့စစ်သွေးကြွတွေပြန်လည်ပစ်ခတ်ခဲ့ကြပြီးတော့အဲ့နေရာကိုလုံခြုံရေးတွေကပြန်ပြီးတော့သိမ်းယူခဲ့တာပါပြီးခဲ့တဲ့ရက်တွေအတွင်းအီရတ်နိုင်ငံမြောက်ပိုင်းမိုဆော်နဲ့ဆာမာရာမြို့တွေမှာစစ်သွေးကြွတွေဝင်ရောက်စီးနှင်းမှုတွေဖြစ်ခဲ့ပြီးတဲ့နောက်မှာဒီတိုက်ခိုက်မှုဖြစ်လာခဲ့တာပါမိုဆော်မြို့မှာတော့စစ်သွေးကြွတွေနဲ့လုံခြုံရေးတပ်တွေစနေနေ့ကဒုတိယနေ့အဖြစ်နဲ့တိုက်ပွဲတွေအကြီးအကျယ်ဆက်လက်ဖြစ်ပွားခဲ့ပြီးတော့စစ်သွေးကြွ38ယောက်နဲ့ရဲအယားရှိ21ယောက်သေဆုံးခဲ့တယ်လို့အာဏာပိုင်တွေကပြောပါတယ်ခင်ဗျာ
ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာအီရန်ရဲ့နျူကလ িয়ার အစီအစဉ်ဆွေးနွေးဖို့အတွက်အမေရိကန်ကအကြီးတန်းတန်တမာနှစ်ယောက်ကိုဆေးလွှတ်ထားပါတယ်။ဒုတိယနိုင်ငံသားရေးဝန်ကြီးဝီလျံဘန့်စ်နဲ့အီရန်အရေးအမေရိကန်ဘက်ကဥဆောင်ညှိနှိုင်းနေသူနိုင်ငံရေးဆိုင်ရာလက်ထောက်နိုင်ငံသားရေးဝန်ကြီးဝန်ဒီရှာမန်တို့ဟာတင်းနယ်လာနေတဲ့အင်္ဂါနေ့တို့မှာအီရန်တာဝန်ရှိသူတွေနဲ့တွေ့ဆုံဆွေးနွေးမှာဖြစ်ပါတယ်။ P5+1 လို့သိကြတဲ့ကမ္ဘာအင်အားကြီး6နိုင်ငံကြားအီရန်နျူကလ িয়ার အရေးနဲ့ပတ်သက်တဲ့ဆွေးနွေးပွဲကိုဇွန်လ16ရက်နေ့မှာပြန်လည်စတင်ဖို့ရှိပါတယ်။P5+1 ကတော့ဒီကုလသမဂ္ဂအမြဲတမ်းအဖွဲ့ဝင်၅နိုင်ငံအပေါင်းဂျာမနီနိုင်ငံဖြစ်ပါတယ်။အီရန်ရဲ့ယူရေနီယံတန့်စင်တဲ့အစီအစဉ်ကိုကန့်တတ်ဖို့အတွက်အရေးယူပိတ်ဆို့မှုတချို့ကိုရှော့ပေါ့ပေးမယ်ဆိုတဲ့ဒီကနဦးသဘောတူညီမှုကို6နိုင်ငံကြားမှာနိုဝင်ဘာလတုန်းကရရှိထားပါတယ်။အဆုံးသတ်သဘောတူညီမှုကိုတော့ဇူလိုင်20ရက်မတိုင်ခင်ရမယ်လို့တာဝန်ရှိသူတွေကမျှော်လင့်နေကြပါတယ်ရှင်။
နာဇီတပ်တွေကိုနိုင်တိုက်ဖို့မဟာမိတ်တပ်တွေပြင်သစ်နိုင်ငံနော်မန်ဒီကမ်းခြေတွေစီစတင်ရောက်ရှိခဲ့တဲ့ဒီဒေးနေ့အနှစ်80နှစ်ပတ်လည်အထိမ်းအမှတ်ပွဲတွေကိုဆက်လက်ကျင်းပနေတာမှာစနေနေ့တုန်းကလေရင်အလောက်ပြမောင်းပွဲတစ်ခုကိုလုပ်ခဲ့ပါတယ် ဒုတိယကမ္ဘာစစ်ပွဲတွေအတွင်းအသုံးပြုခဲ့တဲ့ RAF ဗြိတိန်တော်ဝင်လေတပ်ရဲ့လေယာဉ်တွေနဲ့အတူပြင်သစ်လေတပ်လေယာဉ်တွေကနော်မန်ဒီဒေသဂိုးကမ်းခြေပေါ်မှာပုံဖော်ပြန်တမ်းမှုတွေလုပ်ခဲ့ကြပါတယ်။ကြီးကျယ်တဲ့ရှုဝက်စစ်စင်ရေးကြီးအတွင်းမာမိတ်တပ်တွေကမ်းတက်ဝင်ရောက်မှုမှာအဲဟိုမော့ချ်ကမ်းခြေကိုဂိုးကမ်းခြေလို့ရှုဝက်နာမည်ပေးခဲ့တာဖြစ်ပါတယ်။အဟိုမော့အပါဝင်နော်မန်ဒီတဲကပင်လယ်ကမ်းခြေ၅ခုစီကိုမဟာမိတ်တပ်တွေဝင်ရောက်တိုက်ခိုက်ခဲ့တဲ့တိုက်ပွဲတွေကြောင့်ကမ္ဘာသမိုင်းမှာကြီးကျယ်တဲ့အလဲပြောင်းတွေဖြစ်ခဲ့တာပါ။တောက်ကြနေတုန်းကလည်းဒီဒေးနေ့90ပြည့်နှစ်ပတ်လည်အခမ်းအနားတွေကိုနော်မန်ဒီမှာပြင်သစ်သမ္မတဦးဆောင်ကျင်းပခဲ့တာမှာကမ္ဘာခေါင်းဆောင်တွေတက်ရောက်ခဲ့ပါတယ်။ပွဲတက်လာသူတွေထဲမှာဒုတိယကမ္ဘာစစ်တွင်ကိုယ်တိုင်စစ်မှုထမ်းခဲ့မှုတဲ့တဦးဒီသောနိုင်ငံအုပ်ဆောင်ဗြိတိန်ဘုရင်မကြီးဒုတိယမြောက်အလစ်ဘက်လည်းပါဝင်ခဲ့ပါတယ်ခင်ဗျာ။
တန်တန်မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိတိုင်းဒိုမီတာ24 kHz 12.3 MHz တိုင်းဒိုမီတာ32 kHz 9325တိုင်းဒိုမီတာ39 kHz 9525တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။တင်းငွေနေမနက်ဖက်အတွက်နိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးနေပါတယ်။အာဖဂန်နစ္စတန်နိုင်ငံမြောက်ပိုင်းဝေးလံတဲ့ဒေသတစ်ခုမှာရုတ်တရက်ရေကြီးလာတဲ့အတွက်80ကျော်သေဆုံးပြီးတော့ထောင်ထဲချတဲ့လူတွေဘေးလွတ်ရာကိုပြောင်းနေကြရတယ်လို့ဒေသခံတာဝန်ရှိသူတွေကပြောပါတယ်။ဘင်္ဂလန်ပြည်လယ်ထဲကကာဇီယာကာအိုင်နူဝါခရိုင်မှာရေကြီးနေတာဖြစ်ပြီးတော့အဲ့ဒီနားကဒီဘက်ဒါရှန်ပြည်နယ်မှာလည်းလွန်ခဲ့တဲ့တလတုန်းကပဲမိုးသီးထန်ပြီးမြေပြိုကျခဲ့လို့ရွာတရွာလုံးမြေမြုပ်တယ်လို့ဖြစ်ခဲ့ပြီးတော့ရာနဲ့ချီသေဆုံးခဲ့ကြပါတယ်။အခုရေကြီးမှုကြောင့်တေဆုံးသူအရေအတွက်ထပ်ပြီးတော့တိုးလာနိုင်တယ်လို့တာဝန်ရှိသူတွေကပြောပါရယ်ရေကြီးနေတဲ့နေရာအတွက်အစားအသောက်နဲ့တခြားထောက်ပံ့ရေးပစ္စည်းတွေပို့ပေးနိုင်ဖို့ကြိုးစားနေတယ်လို့လည်းအာဖဂန်သဘာဝဘေးဒဏ်ဆိုင်ရာတာဝန်ရှိသူတွေကပြောပါရယ်အခုလိုမျိုးနှွေဦးပေါက်ချိန်မှာမိုးသီးထန်စွာရွာလို့ရေကြီးမှုမြေပြိုမှုတွေဟာအာဖဂန်နစ္စတန်နိုင်ငံမြောက်ပိုင်းမှာဖြစ်လေဖြစ်ထရှိပါရယ်ရှင
်ပါကစ္စတန်နိုင်ငံပန်ဂျပ်ပြည်နယ်တရားရုံးပြင်ပမှာပြီးခဲ့လာကကိုဝန်ဆောင်အမျိုးသမီးငယ်တူကိုခဲနဲ့ပစ်ပေါက်တက်ခဲ့ပြီးတဲ့နောက်မိသားစုရဲ့ဂုံတိတ်ခါကိုကာကွယ်တဲ့အနေနဲ့အဲ့လိုလှုပ်တာတွေဟာပါကစ္စတန်နိုင်ငံမှာပို့ပြီးတော့များလာနေပါတယ်။မွတ်စလင်မိသားစုကိုအရှက်ရအောင်လုပ်တဲ့ဆိုပြီးဆွဆွဲခံရတဲ့အမျိုးသမီးတွေအပေါ်အဓိကပြစ်မှတ်ထားပြီးအခုလိုတတ်တာတွေလှုပ်တာဖြစ်ပြီးတော့ရေဘူးရအဖြစ်ဆွေမျိုးတွေကလှုပ်လို့ရှိပါတယ်။နောက်ဆုံးဖြစ်ခဲ့တာတွေကပြီးခဲ့တဲ့ရက်ပိုင်းအတွင်းဖြစ်ခဲ့တဲ့ကိစ္စမှာတော့အသက်18နှစ်အရွယ်အမျိုးသမီးလေးဟာသူ့မိသားစုတွေကသူ့ကိုတတ်ဖို့ကြိုးစားတာကနေလွတ်မြောက်ခဲ့ပါတယ်။ဆဘာမဆူဟာသူ့မိသားစုဝင်တွေသဘောမတူတဲ့သူတယောက်ကိုလက်ထပ်ခဲ့တာကြောင့်သူ့ကိုသူ့အဖေနဲ့တခြားအမျိုးတွေကပန်ချက်ပြင်းနေမှာတိုက်ခိုက်ခဲ့တာဖြစ်တယ်လို့ရဲကပြောပါတယ်။သူ့ဖခင်ကသူမရဲ့မျက်နှာကိုဂဲနဲ့ထုပြီးသူ့ကိုတူးမြောင်းနဲ့ပစ်ချခဲ့တာလို့အာနာပိုင်တွေကပြောပါတယ်။ဒါပေမဲ့သူမဟာသတိပြန်ရလာပြီးအဲ့တူးမြောင်းကနေလွတ်လာခဲ့တာဖြစ်တယ်လို့လည်းပြောပါတယ်။အခုခါမှာတော့သူမဆေးရုံမှာဆေးကုသမှုခံယူနေပြီးတော့သူ့ကိုအဲ့လိုလုပ်ခဲ့တဲ့ဖခင်နဲ့ဆွေမျိုးတွေကိုရဲကလိုက်ရှာနေတယ်လို့ဆိုပါတယ်ခင်ဗျာ။
American ပြည်ထောင်စုမှာကြော်ကြားတဲ့ဒီစာရေးဆရာမကြီးလည်းဖြစ်နိုင်ငံသားအခွင့်အရေးလှုပ်ရှားသူတယောက်လည်းဖြစ်တဲ့ဒေါက်တာမာယာအန်ဂျယ်လိုရဲ့ဇာပနာအခမ်းအနားကိုစနေနေ့တုန်းကမြောက်ကယ်ရိုလိုင်းနားပြည်နယ်မှာကျင်းပခဲ့တာမှာ American သမ္မတဂရော Michelle Obama နဲ့သမ္မတဟောင်း Bill Clinton တို့တက်ရောက်ဂုဏ်ပြုစကားပြောကြားခဲ့ကြပါတယ်။20ရာစုမှာအကြော်ကြားဆုံးလူမဲစာရေးဆရာမကြီးအန်ဂျယ်လိုဟာအများသိတဲ့ကိစ္စတွေကိုလူအများရဲ့စိတ်ဝင်စားမှုရလာနိုင်ဖို့ကြပြားရေးစာရေးနဲ့ပုံဖော်ခဲ့သူဖြစ်တယ်လို့သမ္မတဟောင်း Bill Clinton ကပြောကြားပါတယ်။မာယာအန်ဂျယ်လိုရေးသားခဲ့တဲ့ကြပြားတစ်ပုဒ်ကတာမန်လူမဲမင်းကလေးတစ်ယောက်ကိုအင်ဂျီရော်ရောက်အောင်လို့ခွန်အားတွေပေးခဲ့တယ်လို့သမ္မတဂရော Michelle Obama ကလည်းပြောကြားခဲ့ပါတယ်။မေလ28ရက်နေ့တုန်းကအသက်86နှစ်မှာကွယ်လွန်သွားတဲ့စာရေးဆရာကဗျာဆရာမကြီးဒေါက်တာမာယာအန်ဂျယ်လိုဟာ Wake Forest တက္ကသိုလ်မှာပါမောက်ခတရားအဖြစ် American လေးလာရေးဘာသာရပ်ကို1982ခုနှစ်ထဲကသင်ကြားပြသခဲ့သူဖြစ်ပါရဲ့ရှင်
Paris မြို့မှာကျင်းပနေတဲ့ပြင်သစ် Open Tennis ပြိုင်ပွဲအမျိုးသမီးဘက်မှာ Russia က Maria Sharapova Champion ဖြစ်သွားပါတယ်။အမျိုးသမီးတူးချင်း Final ကိုစနေနေ့ကကစားခဲ့တာမှာ Maria Sharapova က Romania က Simona Halep ကို 6-4 6-6 6-4 နဲ့3ပွဲအပြည့်ကစားပြီးတော့မှအနိုင်ရသွားတာပါ။ဒီပွဲမှာနှစ်ယောက်စလုံးရေကုန်ရေကန်းကစားသွားခဲ့တာကြောင့်ပွဲဟာအတော်လေးအကျိတ်နဲ့ရှိပြီးတော့ကြည်ကောင်းခဲ့ပါတယ်။ပွဲပြီးမှာတော့ Sharapova ကဒီပွဲဟာသူကစားခဲ့တဲ့ Grand Slam Final တက်တန်းတစ်လျှောက်မှာအခက်အခဲဆုံးဖြစ်ပြီးတော့ Simona ကိုလည်းသူ့အနေနဲ့အလွန်ပဲလေးစားကြောင်းဒီပွဲမှာ Simona ကစားသွားတာဟာလုံးဝမယုံနိုင်လောက်အောင်ကောင်းတယ်လို့ချီးကျူးသွားပါတယ်။ Sharapova အတွက်တော့ဒါဟာပြင်သစ် Open ကိုဒုတိယအကြိမ်ပိုဆွဲတာဖြစ်ပြီးတော့3နှစ်ဆက်တိုက် Final ကိုတက်တာလည်းဖြစ်ပါတယ်။အခုလိုနိုင်လိုက်တဲ့အတွက် Sharapova ဟာပြင်သစ် Open နဲ့ကြိမ်ဝင်ဘောတန် Australia နဲ့ American Open တွေကိုတစ်ကြိမ်စီနဲ့ Grand Slam ဖလားကို5ကြိမ်ပိုဆွဲထားပါတယ်။2014ကမ္ဘာဖလားအကျိုးခြေစမ်းပွဲတွေကိုစနေနေ့ကကစားခဲ့တာမှာအာဂျင်တီးနားကဆလိုဗေးနီးယားကို2-0မရှိနဲ့အနိုင်ရသွားပြီးစပိန်နဲ့အယ်ဆယ်ဗေဒိုပွဲမှာတော့စပိန်က နဂိုဂိုမရှိနဲ့နိုင်သွားတယ်လို့ဘယ်ဂျီယမ်ကတူနီးရှားကိုတဂိုဂိုမရှိကင်မရွန်ကမော်ဒိုဗာကိုတဂိုဂိုမရှိနဲ့နိုင်သွားပြီးအင်္ဂလန်နဲ့ဟွန်ဒူရက်ပွဲကတော့ဂိုးမရှိသေးကြသွားပါတယ်ခင်ဗျာ
ဆိုမာလီပင်လယ်ဓမြတွေအိန္ဒိယသမုဒ္ဒရာထဲမှာလွန်ခဲ့တဲ့၃နှစ်တုန်းကပြန်ပေးဆွဲထားတဲ့ဒီမလေးရှားအလံလွှင့်ကုန်တင်သင်္ဘောပေါ်ကသင်္ဘောသား၁၁ယောက်ကိုပင်လယ်ဓမြတွေပြန်လွှတ်ပေးခဲ့တယ်လို့ကုလသမဂ္ဂတာဝန်ရှိသူတွေကပြောပါရယ်စနေနေ့တုန်းကပြန်လွှတ်လာသူတွေကိုကင်ညာနိုင်ငံကိုပို့ဆောင်ထားပြီးတော့အဲဒီကနေပြီးတော့သက်ဆိုင်ရာနိုင်ငံတွေစီပြန်ပို့ပေးမှဖြစ်တယ်လို့ဆိုမာလီယားနိုင်ငံဆိုင်ရာကုလသမဂ္ဂအထူးတန်တမန်နီကလက်စ်ကေးကပြောပါရယ်ပြန်မလွှတ်သေးတဲ့သင်္ဘောသား၃၈ယောက်နဲ့ပတ်သက်လို့စိုးရိမ်တဲ့အကြောင်းနဲ့သူတို့ကိုအမြန်ဆုံးပြန်လွှတ်ပေးဖို့လေအထူးတန်တမန်ကေကတောင်းဆိုခဲ့ပါတယ်ရှင
်
တနင်္ဂနွေနေ့နဲ့ခင်းသတင်းအစီအစဉ်ကိုမဆုမြတ်မုံနဲ့ကိုရန်နိုင်တို့ကတင်ဆက်ခဲ့တာပါရှင်အခုထုတ်လွှင့်နေတဲ့အစီအစဉ်တွေကိုအင်တာနက်ဆက်မျက်နှာပေါ်မှာလည်းတိုက်ရိုက်နားဆင်နိုင်ပါတယ် website လိပ်စာက burmese.voanews.com ဖြစ်ပါတယ်ရှင်လာမယ့်2015ရွေးကောက်ပွဲအတွက် NLD ရဲ့လှုပ်ရှားမှုတွေကိုကန့်သက်ချုပ်ချယ်လိုတဲ့သဘောတွေရှိလာတဲ့အတွက်ကြောင့်ဒါကိုဘလို့တုံ့ပြန်ဖြေရှင်းသွားကြမလဲဆိုတဲ့ကိစ္စကိုဂျွန်လ9ရက်မှာစတင်ကျင်းပတဲ့ NLD ပါတီဗဟိုကော်မတီညီလာခံမှာအထူးအလေးထားဆွေးနွေးခဲ့ကြပါတယ် NLD နဲ့88မျိုးဆက်တို့ရဲ့ဖွဲ့စည်းပုံပြင်ဆင်ရေးကြိုးပမ်းချက်တွေပေါ်တုံ့ပြန်လာတဲ့ကိစ္စပေါ်မှာလည်းတက်ရောက်လာတဲ့ကိုယ်စားလှယ်တွေကဆွေးနွေးခဲ့ကြပါတယ်ဆက်သွယ်စုံစမ်းထားတဲ့ကိုညာဝင်းအောင်ကဆက်ပြီးတော့ပြောပြမှာပါရှင
်။ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်မှပထမဦးဆုံးအကြိမ်ရွေးခံထားတဲ့ဗဟိုကော်မတီတွေရဲ့တတိယအကြိမ်မြောက်အစည်းအဝေးကိုဇွန်လ9ရက်နဲ့10ရက်နှစ်ရက်ကြာရန်ကုန်မြို့ရွှေကုန်းတိုင်းဒိုရိုးရခမ်းမမှာကျင်းပနေတာပါ။ဇွန်လ9ရက်အဖွင့်ဆွေးနွေးပွဲမှာတိုင်းနယ်ပြည်နယ်အသီးသီးကတက်လာကြတဲ့ကိုယ်စားလှယ်တွေက2015ရွေးကောက်ပွဲအတွက် NLD လှုပ်ရှားမှုပေါ်ကန့်သက်လာတာတွေကိုဆွေးနွေးကြကြောင်းNLD ပါတီပြောခွင့်ရဦးညံဝင်းက VOA ကိုရှင်းပြပါတယ
်ဒီ report တွေလုပ်တဲ့အထဲမှာအဓိကကတော့ကျွန်တော်တို့လာမယ့်ရွေးကောက်ပွဲအတွက် NLD ရဲ့လှုပ်ရှားမှုတွေကိုဟိုကန့်သတ်ချုပ်ချယ်လို့တဲ့သဘောတွေရှိနေတယ်ဘယ်သူတွေလုပ်တယ်ပါညာတော့မဆွဆဲနိုင်ဘူးသို့တော့အဲ့လိုတွေရှိနေတယ်နောက်ပြီးတော့ဒီလိုဟာမျိုးကိုဘယ်လိုတုံ့ပြန်သင့်တယ်လဲလို့ဆွေးနွေးကြတာရှိပါတယ်နော်ဟိုအဖြေတော့မရှိသေးပါဘူး
ရတော့နောက်ရက်တွေမှာရှိလာနိုင်ပါတယ်။ NLD ပါတီဘိုကော်မတီညီလာခံပထမနေ့ဆွေးနွေးပွဲမှာဒေါံဆန်းစုကြည်ကလည်းအခုလိုရှင်းလင်းပြောကြားပါရယ်
။ဖွဲ့စည်းပုံအခြေခံဥပဒေဟာတကယ့်ကိုစစ်မှန်တဲ့ဒီမိုကရေစီအုတ်မြစ်တစ်ခုချပေးတဲ့ဥပဒေဖြစ်မှသာလျှင်ကျမတို့နိုင်ငံဟာစစ်မှန်တဲ့ဒီမိုကရေစီဖြစ်အောင်စုဖြစ်နိုင်မှာပဲ။ဒါကြောင့်မလို့ကျမတို့ကနေပြီးတော့ဒီဖွဲ့စည်းပုံအခြေခံဥပဒေပြင်သင့်ပြင်တိုက်တဲ့အရာတွေကိုပြင်ဖို့ကြိုးစားနေတာဖြစ်ပါတယ်။
NLD ပါတီကဥဆောင်ပြီးဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးအထူးသဖြင့်ပုံမှန်436ပြင်ဆင်ရေးကြိုးပမ်းချက်တွေပေါ်တံပြန်ဆန့်ကျင်တဲ့ဆန္ဒပြမှုတွေထွက်ပေါ်လာနေပါတယ်ဒီကိစ္စတွေဟာနိုင်ငံရေးတည်ငြိမ်မှုကိုချိန်ချောက်လာနိုင်တယ်လို့သုံးသပ်သူတွေလည်းရှိပါတယ်ဖွဲ့စည်းပုံပြင်ဆင်ရေးအတွက်ဖြစ်လာနိုင်တယ်လို့ပြောဆိုနေတဲ့အတန်တွေကြားနေရပေမဲ့ဘယ်လိုပုံစံနဲ့လှုပ်ဆောင်လာမလဲဆိုတာကိုတော့စောင့်ကြည့်နေရကြောင်း NLD ပြောခွင့်ရဦးညံဝင်းကပြောပါတယ
်ဟုတ်ကျွန်တော်တို့ကလည်းတိတိကျကျမသိဘူးဆိုတာဟိုကျွန်တော်တို့လှုပ်ရှားမှုနိုင်ငံရေးလှုပ်ရှားမှုပုံမှန်436လှုပ်ရှားမှုဒီလှုပ်ရှားမှုတွေကဒီတုန်းကအပြင်းထန်ဖြစ်နေဒီအပြင်းထန်ဖြစ်တာကိုအဖြေကပြင်ပေးမယ်ဆိုတဲ့အဖြေကိုတော့ကျွန်တော်ကြားနေတယ်။နော်တိတိကျကျဘယ်လိုပြင်မယ်အဲရာဂိုင်းနှုန်းဘလောက်တို့ဘယ်နေရာပါညာဒီလိုတော့မသိဘူး။အဲ့တော့အဲ့ဒီပြင်ပေးမယ်အခြေအနေပုံမှန်မူတည်မှုကသာအနာဂတ် NLD ရဲ့မူဝါဒချလို့ရမှာလေ။အန်ဒါကိုစောင့်ကြည့်နေရတာပေါ့သို့တော့ဒီဟာကဟို NLD ကဘယ်လိုပဲဖြစ်ဖြစ်ကိုလိုချင်တာအကုန်မရတော့လည်းပဲလက်ခံတိုင်းရင်လက်ခံကျူးစွန်မယ်ဆိုတဲ့သဘောထားကတော့ NLD မှာငကိုရေရှိပါတယ်လွတ်တော်ကပြင်ပေးရမယ်ဆိုတာမှန်တယ်ဒါမှမဟုတ်လွတ်တော်ကပြင်ပေးဖို့မဲပြရမှာ MP တွေနော် MP ဆိုတာကျွန်တော်တို့ပါတီရှိတယ်ကျွန်တော်တို့ရဲ့အမတ်ဦးရင်များတဲ့ပါတီတွေရှိတယ်ဒီအားတွေအလုံးခြုံငုံပြီးတော့ကျွန်တော်ပြောချင်းဖြစ်ပါတယ်လွတ်တော်အာဏာပိုင်ဒီအပေါ်မှာကျွန်တော်တို့ပြောချင်းမဟုတ်ပါဘူး
ဇွန်လ10ရက်တနင်္ဂနွေနေ့ကျရင် NLD ဘိုကော်မတီညီလာခံနောက်ဆုံးနေ့ဆက်လက်ကျင်းပမှာဖြစ်ပြီးဒီညီလာခံကနေဆုံးဖြတ်ချက်တည်းရထွက်ပေါ်လာမှာဖြစ်တယ်လို့ညနေပိုင်းမှာသတင်းစာရှင်းလင်းပွဲပြုလုပ်သွားမယ်အကြောင်းသိရပါတယ်ခင်ဗျာ
ကိုညံဝင်းအောင်ပါရှင်မကြာခင်မှာတော့အင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုထုတ်လွှင့်ပေးမှာပါမြန်မာထဲကျုပ်လုပ်ငန်းမှာအင်အားအများဆုံးဖြစ်တဲ့အမျိုးသမီးဒုစွမ်းရည်မြန်မာရေးအတွက် USAID American ပြည်ပြည်ဆိုင်ရာဖွံ့ဖြိုးမှု Agency နဲ့ Gap American Witte Company ro pūbāng pī ro pūbāng sāng yat pī ro lu mu sī bwa tōtet mu rī account the pho sāng yat twa me lo American tan amat ji ga pyo su lai par de USAID ne di Gap Witte Company ro ye na le mu swa jwon lwa lat mat ye tho pwe khan na go ko dai tadin twa yauk yu ga de ko that aung ga sat pī pyo pya ma ba shin
ကမ္ဘာတဝန်းလုံးမှာမြို့သမီးတွေရဲ့ဘဝမြင့်မားမှတာစီးပွားဖွံ့ဖြိုးတိုးတက်နိုင်တာကြောင့်ဖွံ့ဖြိုးရေးနဲ့မြို့သမီးကဏ္ဍကိုခွဲခြားလို့မရတဲ့အကြောင်းမြန်မာနိုင်ငံဆိုင်ရာအမေရိကန်သံအမတ်ကြီးဒယ်ရစ်မစ်ချဲကပြောပါတယ
် That women's development is national development and national development is women's development.
မြို့သမီးဖွံ့ဖြိုးရေးဟာနိုင်ငံရဲ့ဖွံ့ဖြိုးရေးဖြစ်ပါတယ်။တနင်္ဂနွေလုံးရဲ့ဖွံ့ဖြိုးရေးဟာလည်းအမျိုးသမီးဖွံ့ဖြိုးရေးပဲဖြစ်ပါတယ်။နိုင်ငံနေနဲ့မြို့သမီးနဲ့ဖွံ့ဖြိုးမှုကိုတီးကြားစီခွဲခြားထားဖို့မဖြစ်နိုင်ပါဘူး။ကင်းနေစနစ်ပြောင်းနေတဲ့အချိန်မှာနိုင်ငံဖွံ့ဖြိုးတိုးတက်ရေးအတွက်ဒီချက်ကိုစောစောစီးစီးပဲအတိမတ်ပြုရမှာဖြစ်ပါတယ်ဒီချက်ကိုဘလို့မဟာဗျူဟာတွေနဲ့ကင်တွယ်သွားမလဲဆိုတာကိုလည်းလေးနက်စဉ်းစားဖို့လိုပါတယ
်ဒါကြောင့် USAID American ပြည်ပြည်ဆိုင်ရာဖွံ့ဖြိုးမှု Agency နဲ့ Gap လို့ခေါ်တဲ့ American အဝတ်ထည်ကုမ္ပဏီတို့ပူးပေါင်းပြီးရန်ကုန်ရှိစက်ရုံနှစ်ရုံမှအမျိုးသမီးတွေကိုစွမ်းရည်မြင်မအောင်လေ့ကျင့်သင်တန်းတွေပေးပြီးထုတ်ကုန်တွေကိုမြန်မာဈေးကွက်သာမက American နဲ့နိုင်ငံတကာဈေးကွက်ကိုတွန်းတွန်းကျပ်ကျပ်တင်ပို့သွားမှာဖြစ်တယ်လို့တမ်မကြီးဒရစ်မစ်ချဲကဆက်ပြောပါတယ်မြန်မာနိုင်ငံရဲ့အထက်ချုပ်လုပ်ငန်းဟာယင်းနည်းပြသာဖြစ်တဲ့အတွက်လုပ်ငန်းကျွမ်းကျင်မှုပညာရေးနဲ့နည်းပညာပိုင်းဆိုင်ရာသင်တန်းပံ့ပိုးပေးနိုင်အောင်အဖြစ်ပေးဖို့ Gap အဝတ်ထည်ကုမ္ပဏီကလာရောက်ယင်းနည်းမြှုပ်နှံဖို့ဆုံးဖြတ်ခဲ့တာလို့ Gap ကုမ္ပဏီတာဝန်ရှိသူဒေါတီဟာချာကပြောပါတယ
် I'm honored to be here today on behalf of Gap Inc.
Gap ကုမ္ပဏီရဲ့ကိုစားအခုအခမ်းအနားကိုတက်ရောက်ခွင့်ရလို့ဂုဏ်ယူမိပါတယ် Gap ကုမ္ပဏီအနေနဲ့မြန်မာနိုင်ငံမှာအဝတ်ထည်တွေရေရှည်ထုတ်လုပ်ဖို့လုပ်ငန်းတွေတရားဝင်စတင်ပါတော့မယ်ရှင်
မြန်မာနိုင်ငံမှာထုတ်လုပ်မဲ့အစီအစဉ်ကိုတော့ Care International နိုင်ငံတကာ NGO နဲ့ပူးပေါင်းပြီးအမျိုးသမီးလူမှုစီးပွားဘဝမြင့်တင်ရေးကိုဦးစားပေးဆောင်ရွက်သွားမှာဖြစ်ပါတယ်။နိုင်ငံပေါင်း9နိုင်ငံမှာအမျိုးသမီးအထည်ချုပ်အလုပ်သမားပေါင်း 25,000 ကျော်အတွက်ဘဝမြင့်မားရေးအစီအစဉ်တွေကိုထိရောက်စွာအကောင့်တွေဖော်နေတယ်လို့ဆိုပါတယ်။ဒါဟာမြန်မာနိုင်ငံအတွက်သမိုင်းဝင်တဲ့အချိန်ကာလတစ်ခုဖြစ်ပြီးမြန်မာပြည်သူများနဲ့တကယ်ထိုက်တန်တဲ့စီးပွားရေးအခွင့်အလမ်းများဖန်တီးရမှာကူညီဖို့အမေရိကန်အစိုးရနဲ့ဒေသခံအစိုးရနိုင်ငံတကာ NGO တွေနဲ့လုက္ကင်မှုအလေးနဲ့ခံယူထားတယ်လို့ Gap ကုမ္ပဏီရဲ့ကြေညာချက်မှာဖော်ပြထားပါတယ်ဒီကနေ့အခမ်းအနားကိုတက်ရောက်လာတဲ့အခရာအမျိုးသမီးအဖွဲ့ဒါရိုက်တာမထထကတော့မြန်မာအထည်ချုပ်လုပ်ငန်းမှာအမျိုးသမီးတွေရင်ဆိုင်နေရတဲ့အခက်အခဲတွေအထိုက်အလျောက်အဆင်ပြေလာလိမ့်မယ်လို့မျှော်လင့်ကြောင်းသုံးသပ်ပါတယ
်အဲဒီ Garment Factory တွေရဲ့အဓိကဆိုင်ရအရင်မြေကမြန်မာမြေဖြစ်တယ်အဲ့တော့ Gap နဲ့ USAID နဲ့ Cha International ဖွဲ့စည်းတယ်ပေါင်းပြီးတော့အရေးသွေးအမြင့်တင်မယ်အရေးသွေးဆိုတာဒီလို product အရေးသွေးတွေမကမျိုးသမီးတွေရဲ့လုပ်နေတဲ့သူတို့ရဲ့ကိုယ်ပိုင်အရေးသွေးတွေကိုမြင့်တင်ပေးမယ်သူတို့ရဲ့လုပ်ရည်ကိုင်ရည်တွေမြင့်တင်ပေးမယ်ဆိုတာတကယ်ဝမ်းသာကြပါနော်ကျမတို့နိုင်ငံအတွက်ဝမ်းသာကြဖြစ်လက်ဖြစ်တဲ့မှာပြီးတော့ကြာနေကြဖြစ်နေကြအတိုင်းပဲသူတို့ရဲ့လုပ်အားတွေကိုမတန်တဆလုပ်နေရတယ်ဒါပေမဲ့တန်တန်ဆဆမပေးကြဘူးဆိုတာကြောင့်အားလုံးသိနေတဲ့အတိုင်းပဲဆိုတော့ဒီ Gap နဲ့ဒီလိုလုပ်တဲ့အစီအစဉ်တွေမှာမျိုးသမီးတွေအများကြီးဖွင့်ရတယ်ညီမပြည်အတွက်လည်းရန်ကောင်းလာပါလို့ဆိုပါချင
် Gap ကုမ္ပဏီဟာကျန်းမာရေးကလေးသုံးအဝတ်ထည်တွေကို Gap Banana Republic Old Navy ပပလိုင်းနဲ့ Intermix အမတ်တစိုက်တွေနဲ့ကမ္ဘာတဝန်လက်လီရောင်းချပေးနေတာဖြစ်ပါတယ်2013ဘဏ္ဍာရေးနှစ်မှာအယောင်ပမာဏအမေရိကန်ဒေါ်လာ 16.1 ဘီလီယံရှိပြီးထုတ်ကုန်တွေကိုနိုင်ငံပေါင်း90ကမ္ဘာတဝန်ကုမ္ပဏီပေါင်း 3,000 စိုင်ကွဲပေါင်း 350 ကျော်နဲ့ online ကနေလည်းဖြန့်ချီရောင်းချပေးနေတာဖြစ်ပါတယ်ခင်ဗျာ
VOA သတင်းတောက်ကိုထက်အောင်ကရန်ကုန်မြို့ကနေသတင်းပေးပို့ခဲ့တာပါရှင်တနင်္ဂနွေနေ့နဲ့ခင်အပတ်စဉ်ကဏ္ဍတွေကိုစတင်ထုတ်လွှင့်တော့မှာပါဥအောင်ခင်ရဲ့ဒီသုံးသက်ချက်အစီအစဉ်မှာဒီတပတ်မှာတော့စစ်ဘိုလ်ရဲ့အခွင့်အရေးနဲ့အကျိုးခံစားခွင့်တွေဟာစစ်တပ်တိုင်းမှာဦးစားပေးတဲ့ကိစ္စတွေဖြစ်တဲ့အကြောင်းနဲ့ဒီဒါပေမဲ့လို့စစ်ဘိုလ်ရဲ့အခွင့်ဒုခံစနစ်ဟာပြုပြင်ရေးလုပ်ငန်းကိုအနှောက်အယှက်ဖြစ်နေကြောင်းဥအောင်ခင်နဲ့ကိုကျော်ကျော်သိန်းတို့ကသုံးသက်တင်ပြမှာပါရှင်
2008ဖွဲ့စည်းပုံအခြေခံဥပဒေမှာစစ်တပ်ကအခွင့်အထူးခံယူထားတာကို NLD အဖွဲ့ချုပ်နဲ့ပြည်သူလူထုကပြင်ဆင်ဖို့ကြိုးပမ်းနေကြပါတယ်။ဒီအတော့အတွင်းအခွင့်အထူးခံယူတဲ့ဥပမာတစ်ခုကိုမေလ2ရက်နေ့ထုတ်မြမတန်တော်စစ်မှာအောင်ထွန်းလင်းဆိုသူကဖော်ပြပါတယ်။သမရလဆာကကြက်သိန်း90ဖြစ်ပြီး အငိမ့်စားဘိုးချုပ်မှုကြီးတန်းရွှေရဲ့ပင်စင်လဆာက300ဒုဘိုးချုပ်မှုကြီးမောင်အေးရဲ့ပင်စင်လဆာက380ဖြစ်နေတယ်လို့ဆိုပါတယ်အငိမ့်စားစစ်ဘို69ဦးရဲ့အင်အဖူတန်း400ကျော်အတွက်ချက်သိန်းပေါင်း1600ကျော်ကိုလည်းအစိုးရကနှစ်စဉ်ထောက်ပံ့နေရပါတယ်တန်ရှင်းဘို့စူးစမ်းနေတဲ့ဦးသိန်းစိန်အစိုးရရဲ့ဝန်ကြီးအများစုဟာစစ်ဘို့နဲ့စစ်ဘို့လူတွေတူဖြစ်ပါတယ်ညွှန်ကြားရေးမှူးအစ်စ်မှာစစ်ဘိုလ်လူရက်တွေကိုခန့်အပ်နေတော့မှပဲဘယ်စစ်တပ်မှမဆိုစစ်ဘိုလ်ရဲ့ရပိုင်ခွင့်နဲ့အကျိုးခံစားခွင့်ကိုဦးစားပေးပါတယ်ဗြိတိရှစစ်တပ်မှာထိပ်ပိုင်းကစစ်ဘိုလ်တွေယူထားတဲ့အထူးအခွင့်အရေးကိုကျော့ပစ်လိုက်မယ်ဆိုရင်နှစ်စဉ်ပေါင်ငွေတန်းတထောင်လောက်တက်ပါမယ်လို့အစိုးရအကြံပေးပုဂ္ဂိုလ်ကမနစ်ကပြောပါတယ်အမေရိကန်စစ်တပ်မှာတော့အခြေခံလစာအထူးလစာအထူးစရိတ်စားတဲ့ရပိုင်ခွင့်နဲ့ခံစားခွင့်အမျိုးအစားပေါင်းခုနစေကြောရှိပါတယ်
ဒီလိုစစ်ဘိုလ်လူတန်းစားမြန်မာပြည်မှာအာဏာရတဲ့အခါမှာသူတို့ရဲ့ရပိုင်ခွင့်ခန်းစားခွင့်တွေက3-4ဇတိုးလာပါတယ်လူသမားလေသမားအကျိုးစီးပွားမြင့်တင်မဲဆိုပြီးဆိုရှယ်လစ်ခေပြောင်းတော်လှန်ရေးလှုပ်တယ်ဆိုတော့ကလည်းအလုံးမလုံးမီစစ်ဘိုလ်ရဲ့အဆောင်အယောင်နဲ့ခန်းစားခွင့်ကိုအရင်ဆုံးသတ်မှတ်ပါတယ်ပါတီအဖွဲ့အစည်းတည်ထောင်တဲ့အခါမှာရပိုင်ခွင့်နဲ့အဆောင်အယောင်ကိုအရင်ဆုံးသတ်မှတ်တဲ့ဗမာစစ်ဘိုလ်တလေကိုကွယ်လွန်သူဦးသိန်းဖေမြင့်ကတရင်စာမှာဝေဖန်ခဲ့မှုပါတယ်အခြေခံဥပဒေမရှိဘဲအနှစ်20ကျော်ဗိုလ်ချုပ်မှုကြီးအုပ်စိုးတဲ့ဆရာနာရှင်ခေရောက်လာတော့တိုင်းပြည်ရဲ့ဒနာဥစ္စာကိုစစ်ဘိုလ်ရဲ့ကိုပိုင်ပစ္စည်းလို့သဘောထားကြတာကြောင့်တန်းကြွယ်တထေးနဲ့ဂရေကြွယ်တထေးစစ်ဘိုလ်လူတန်းစားတွေပေါ်များလာပါတယ
်မဆလာကေမှာအခွင့်အထူးခံစားပြီးအမှားမှားအယူရင်းလှုပ်လွှမ်းလို့အစင်းအဲဆုံးနိုင်ငံဘဝရောက်သွားပြီမဲ့စစ်ဘိုလ်လူတန်းစားကတော့မစင်းရဲပါဘူးစစ်စစ်ရှိအရေးတော်ပုံကြောင့်မဆလာခင်ညီကုန်းချုပ်တော်လဲစစ်ဘူကတော့ခစ်ကောင်းနေတုံးပါပဲ။တန်ခတ်အရေးယူခံရပြီမဲ့အိမ်နီးချင်းနိုင်ငံတွေအကူအညီနဲ့စစ်အာဏာရှင်စနစ်ကိုတီထောင်ပြန်ပါတယ်။ချမ်းသာလာတဲ့အခါစစ်ဘူကြီးစုတဲ့စနစ်ကိုကဘာကလက်ခံလာအောင်ရွေးကောက်ပွဲလုပ်ပြီးအသွင်ပြောင်းဖို့ကြံစည်ပြန်ပါတယ်။စစ်ဘူရဲ့အထူးအခွင့်အရေးကိုကာကွယ်ဖို့အတွက်ရွေးကောက်ပွဲမလုပ်မီနှစ်ပေါင်းအတော်ကြာကလေးကနေပြည်တော်ကိုတိဆောက်နေတာဖြစ်ပါတယ်။ဒါကိုကြည့်ရင်ဒီမိုကရေစီပြုပြင်ရေးဟာစစ်ဘိုလ်အတွက်အဓိကမဟုတ်ဘဲရပိုင်ခွင့်နဲ့အကျိုးခံစားခွင့်ကသာအရေးကြီးနေတာထင်ရှားပါတယ်
။စစ်အစိုးရဟာနေပြည်တော်ကိုအခိုင်အခန့်တည်ဆောက်ပြီးမှအရက်သားအသွင်ပြောင်းတာဖြစ်တဲ့အတွက်စစ်အုပ်စုအကျိုးစီးပွားကပထမဦးစားပေးဖြစ်နေတာထင်ရှားပါတယ်။စင်ဖြူမွေးထားတဲ့နေပြည်တော်မှာအကောင်းဆုံးပစ္စည်းတွေကိုတွေ့နိုင်ပါတယ်။ဒါပေမဲ့နိုင်ငံခြားတန်ယုံတွေတော့ရန်ကုန်ကမခွာနိုင်သေးပါဘူး။နေပြည်တော်ဟာစစ်ဘိုလ်မြို့တော်ဖြစ်ပြီးရန်ကုန်ဟာအရက်သားမြို့တော်ဖြစ်ပါတယ်။နေပြည်တော်မှာလူဦးရေတသန်းနီးပါးရှိပြီးရန်ကုန်မှာ800,000ကျော်ရှိကြောင်းသိရပါတယ်။ရန်ကုန်ဟာယဉ်ကျေးမှုမျိုးစုံပေါင်းစပ်ထားတဲ့မြို့တော်ဖြစ်ပါတယ်။ဒါပေမဲ့ယောဂါဒေကြီးလိုဖြစ်နေလို့တိုးပွားလာတဲ့လူဦးရေအတွက်ရန်ကုန်မြို့ကိုထတ်ချဲ့ရတော့မယ်လို့မြို့ပြပညာရှင်ဒေါက်တာကျော်လတ်ပြောတာကို70 News မှာအပီလ23ရက်နေ့ကဖော်ပြပါတယ်။
စေအုပ်စုတို့နေပြည်တော်ကိုအခိုင်အမာတိဆောက်ပြီးမှစီကံပြေဝတဲ့ဒီမိုကရေစီတိဆောက်မယ်လို့ပြောတာဟာကိုကျိုးစည်းဝါကိုဦးစားပေးတာဖြစ်တယ်လို့ယူဆကြပါတယ်။စေအုပ်စုရဲ့ရေရှည်အကျိုးစည်းဝါကိုကြည့်ပြီးပြုပြင်ရေးလုပ်တာဖြစ်ပါတယ်။အခွင့်အရေးစနစ်တက်ဆိုးရှေဖို့အတွက်အထိုက်အလျောက်အရတားကိုလွတ်လပ်မှုနဲ့လုတ်ပိုင်ခွင့်ပေးရပါတယ်။ဒါကြောင့်မို့အရင်ကခံစားခဲ့တာတွေညော့သွားတာမျိုးရှိနိုင်ပါတယ်။ဒါပေမဲ့စစ်ဘိုလ်အခွင့်တူးကံဓလိကြံရှိနေတာမို့တာဒူညီမြစနစ်ကိုမတီးဆောက်နိုင်ဘူးလို့ပြောနိုင်ပါတယ်။တကယ်တော့အခရီလိုက်စားမှုပေါ်မှာအခြေခံပြည်နေပြည်တော်ကိုတိုးတိုးတိတ်တိတ်တီးဆောက်ခဲ့တာဖြစ်ပါတယ်။1988နဲ့1990မှာအရသာဥဆောင်ပြည်ဒီမိုကရေစီအသွင်ပြောင်းဖို့ကြိုးပမ်းခဲ့တာကိုစစ်အုပ်စုကလက်မခံခဲ့ပေမဲ့ဒီအချိန်မှာတော့စစ်အုပ်စုကိုယ်တိုင်ခေါင်းဆောင်နေတာမို့အရတန်းနဲ့လက်တွဲပြီးအသွင်ကူးပြောင်းနိုင်လိမ့်မယ်လို့ယူဆသူလည်းရှိပါတယ်။ဒါပေမဲ့စစ်ဘိုလ်လူတန်းစားကိုအခွင့်အထူးခံစားစေပြီးပြည်သူအကျိုးပေးဖို့မယ်ဆိုတာဟာယုံနှံစကားလိုဖြစ်နေပါတယ်။အခွင့်အထူးကစစ်ဘိုလ်ဓလေ့ကိုမစွန့်လွတ်နိုင်သမျှကာလပတ်လုံးလက်ရည်တပြင်းတည်းနိုင်ငံရေးလုပ်ဖို့ဆိုတာဖြစ်နိုင်စရာအလားအလာမရှိကြောင်းပါခင်ဗျာ။
ကွန်ခင်ရဲ့သတင်းတုံးသက်ချက်အစီအစဉ်ကိုနားဆင်ပြီးတဲ့နောက်မှာ American Indian English စာသင်ခန်းစာအစီအစဉ်ကိုထုတ်လွှင့်မှာပါဒေါ်လာလတန်းကတင်ဆက်ထားပါတယ်ရှင
်ဒီသတင်းပါ စီးတယ်လို့ဒေဗီရတဲ့ right ကိုအခြေခံတဲ့ idiom အသုံးတွေကိုတင်ပြပေးမှာမို့ပထမဦးဆုံ
း a free ride
ကိုတင်ပြပေးမှာဖြစ်ပါတယ်စာလုံးပေါင်းက e ကတခု f r e e free ကအလွတ်အလကား r i d e ride ကစီးတာဆိုတော့ subscribe ဟုံးရဲ့တိုက်ရိုက်ဒေဗီကတော့အလကားစီးရတာပေါ့ဒီသုံးရဲ့ idiom အဒေဗီကလည်းရှင်းပါတယ်ကိုတွေ့ဘာမှမကုန်ကြပဲအလကားစီးရတယ်ဆိုတော့ကိုမကြိုးစားပဲတခုခုကိုမပင်ပန်းပဲရလိုက်တာကိုဆိုလိုတာဖြစ်ပါတယ်။တနည်းတော့ကျမတို့မြန်မာမှာရေးစာခိုးတဲ့သဘောမျိုးလိုလဲဆိုနိုင်ပါတယ်။ဒီအသုံးနဲ့ပတ်သက်လို့ George Groby ရဲ့ဥပမာကိုလေ့လာကြည့်ကြရအောင်ပါ
။ Don't think you can get a free ride just because you are the boss's son.
ဆရာသမားရဲ့သားဖြစ်နေလို့ရေးစာခိုးလို့ရမယ်တော့မထင်နဲ့နော်လို့ဒေဗီရပါတယ်ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် Don't think you can get a free ride just because you are the boss's son
ခုဒုတိယတင်ပြပေးမယ် idiom အသုံးကတော့
take someone for a ride
ဖြစ်ပါတယ်စာလုံးပေါင်းက t a k e take ကဒီနေရာမှာခေါ်သွားတာ s o m e o n e someone ကဒုတိယရဲ့ f o r for ကအတွဲအေကတဲ့ဂျင်း R I D E right ကစီတာဆိုတော့ right ဟုံးရဲ့လုံခေါက်အသေးပဲကတော့လူတူးတယောက်ကိုတခုခုကိုစီးဖို့ခေါ်သွားတာဖြစ်ပါတယ်လူတူးကိုတခုခုစီးဖို့ခေါ်သွားတယ်ဆိုတဲ့ idiom အသေးပဲကလူတူးကိုလှည့်ပြားခေါ်ဆောင်သွားတာဖြီးဖြံပြီးကျမတို့မြန်မာဘန်းစကားမှဆိုရင်တော့အတီပေါက်လှိမ့်တာကိုဆိုလိုတာဖြစ်ပါတယ်ဒီသုံးနဲ့ပတ်သက်လို့ George Groby ရဲ့ဥပမာကိုလေ့လာကြည့်ကြရအောင်ပါ
Be careful when you buy a car. Those car salesmen will take you for a ride.
မော်တော်ကားဝယ်မယ်ဆိုရင်သတိထားနော်။ကားပွဲစားတွေရဲ့အတီပေါက်လှိမ့်တာကိုခံရလိမ့်မယ်လို့ကြေပြရပါလေ။ဥမာကိုနောက်တစ်ခါနားဆင်ကြည့်ကြရအောင်ပါ
။ Be careful when you buy a car. Those car salesmen will take you for a ride.
ခုနောက်ဆုံးတင်ပြပေးမယ်။ idiom အသုံးကတော့
Ride the coattails.
ဖြစ်ပါတယ်။စာလုံးပေါင်းက R-I-D-E ride ကစီးတာ T-H-E the C-O-A-T coat T-A-I-L-S coattails ကကုတ်အင်ဂျင်နောက်ကျောပဲ့အောက်ပိုင်းကိုဆလိုတာဖြစ်ပါတယ်။ Subscribe ထုံးရဲ့တိုက်ရိုက်ဒေးဘယ်ကတော့ကုတ်အင်ဂျင်နောက်မိပိုင်းကိုဆွဲပြီးလိုက်စီးနေတာကိုဆလိုပါတယ်။ဒီသုံးရဲ့ idiom ဒေးဘယ်ကလည်းရှင်းပါတယ်။သူများရဲ့အရှိန်သူများရဲ့နာမည်ကိုတုံးတာကိုဆိုလိုတာဖြစ်ပါတယ်။နာမည်ကြီးတဲ့လူ၊ဩစာရှိတဲ့လူနာမည်ကိုမှီတုံးပြီးကို့ဘဝတလန်ရှာတာအခွင့်အရေးယူတာမျိုးကိုဆိုလိုတာဖြစ်ပါတယ်။ကျမတို့မြန်မာဘန်စကားမှဆိုရင်တော့နောက်ကနေအမှီဆွဲလိုက်တာ၊ပစိုးစာဆွဲလိုက်တာ၊သူများစင်ကနဲ့ပားပြောင်အောင်လုပ်တာမျိုးနဲ့ဆင်တူတယ်လို့ဆိုရမှာပါ။ဒီသုံးနဲ့ပတ်သက်လို့ George Groby ရဲ့ဥပမာကိုလေ့လာကြည့်ကြရအောင်ပါ။
The young businessman is riding on the coattails of his uncle, who is a general.
Eddie Lunge Siwai Lungan Shinga, Tuye Ule Bojoye Shingwa Gu Tongbi Tutelan Shanira Pide Lu Debe Yabadi. Umago Narkao Nasin Jijaya.
The young businessman is riding on the coattails of his uncle, who is a general.
Didrimba, ride go Chikambi, Timbiagere, idiom Atonwigaro.
A free ride, take someone for a ride, ride on someone's coattails.
လို့ဖြစ်ကြပါလေ။နောက်တရင်ပါခုလိုချင်မျိုးမှလည်းနောက်ထပ် idiom အသုံးတွေကိုဆက်လက်တင်ပြပေးဦးမှာမို့စောင့်မျှော်နားဆင်ကြပါရှင
်။ဒလလတန်ရဲ့ idiom အသုံးနှုန်းသင်ခန်းစာအစီအစဉ်မှာရှင်မကြခင်မှာတော့တိုက်ရိုက်လေ့လာအစီအစဉ်ကြားမှာပါ။